ဒီမနက်ငယ်မှာအကြမ်းဖက်မှုအဆုံးသက်ရေးအတွက်စစ်ကောင်စီကိုဆက်လက်ဖိအားပေးသွားမယ်အကြောင်းနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လှုပ်ဆောင်ဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဒီနေ့ပဲအာဆီယံထိပ်သီးအစည်းအဝေးမှာပြောပါတယ
် The United States will continue to press the regime to end the horrific violence to release all those unjustly detained and to reestablish Myanmar's path
Indo-Pacific ဒေသနဲ့ပတ်သက်လို့အားလုံးရဲ့ဘုံမျှော်မှန်းချက်တွေခိုင်ခိုင်မာမာရှိနေတာကိုကြေညာမိပါတယ်။မြန်မာနိုင်ငံအကျပ်တဲကိုဖြည့်ရှင်းဖို့ဒေသရင်းအရေးကိစ္စတွေနဲ့နိုင်ငံတကာအရေးတွေမှာလိုက်နာဆောင်ရွက်ရမယ့်စည်းမျဉ်းနဲ့ကျင့်ဝတ်တွေချမှတ်နိုင်ရင်အားလုံးတူညီတဲ့တန်ဒိဋ္ဌန်ချမှတ်ထားပါတယ်။မြန်မာစစ်ကောင်စီအနေနဲ့ဆိုးဝါးတဲ့အကြမ်းဖက်မှုတွေအဆုံးသက်ရေးမတရားဖမ်းဆီးထားသူတွေကိုလွှတ်ပေးရင်းအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ထူထောင်နိုင်ရေးကျမတို့ဆက်လက်ဖိအားပေးတိုက်တွန်းသွားပါမယ်လို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကပြောဆိုသွားတာပါ။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ထောက်ခံသွားမယ်ဆိုပြီးတော့လည်းသူကပြောဆိုပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုအကြပိုပြီးနီးနီးဆက်ဆက်ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဝါရှင်တန်မြို့တော်မှာအမေရိကန်အာဆီယံစင်တာဖွင့်နေမယ်အကြောင်းလဲဒုသမ္မတကမလာဟဲရစ်ကကြေညာသွားပါသေးတယ်။အင်ဒိုပစိဖစ်ဒေသအတွင်းအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအရာနေရာယူထားမှုဟာဒေသတွင်တည်ငြိမ်ရေးအတွက်ဖြစ်တယ်လို့ဆိုတာကိုလည်းသူကအလေးထားပြောဆိုသွားပါသေးတယ်။အင်ဒိုပစိဖစ်ဒေသလွတ်လပ်မှုအပြန်အလှန်ဆက်သွယ်နိုင်မှုချမ်းသာကြွယ်ဝပြီးလုံခြုံမှုတွေနဲ့အခက်အခဲတွေကြားကကြံ့ကြံ့ခံနိုင်ရေးမျှော်မှန်းချက်တွေအတွက်အမေရိကန်ဒုသမ္မတကမလာဟဲရစ်ကအလေးထားပြောဆိုသွားပါရဲ့ရှင်။